American ဥဆောင်နဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အတူ Iran နဲ့ Qatar စစ်မြေပြင်တပ်ဖွဲ့တွေရဲ့ထိုးစစ်ကရုံးထွက်ပြီးမိုးဆိုးဒေသကနေမောင်းထုတ်ဖို့ဆင်နွှဲလာမဲ့တိုက်ပွဲကြီးအတွက်အစိုးရ IS တပ်ဖွဲ့တွေဟာ Sheikh Khan 3ခန်းစစ်ဗျူဟာတရက်ကိုပြန်ပြီးတော့အသုံးပြုလာနေတဲ့အကြောင်း VOA သတင်းတောက် Recall Hussein ဝါရှင်တန်ကနေရေးသားပေးပို့ထားတဲ့သတင်းလွှာကိုဥကြော်ဇန်တာကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဒီမဟာဗျူဟာကတော့အစ္စလမ်သမိုင်းမှာတွေ့ရတဲ့ကဒုချင်းတိုက်ပွဲဇလန်းတွေကထုတ်လုပ်ထားတာပါ။ AD 628တုန်းကတမန်တော်မိုဟာမက်ခေါင်းဆောင်နဲ့လူရင်းအားသုံးဆောင်လောက်ဟာအင်အားတစ်ဆောင်းလျော်ရှိတဲ့အာရဗ်နန်ဂျူးတွေလက်ကနေမဒီနာမြို့ကိုခုခံကာကွယ်ခဲ့ကြတဲ့ပုံစံဖြစ်ပါတယ်။IS စစ်သွေးကြော်တွေဟာကမ္ဘာတစ်ဝှမ်းမွတ်စလင်တို့သိအလေးနဲ့ထားရတဲ့ဒီစီဟောင်းဇလန်းကိုသုံးပြီးတော့အင်တာနက်လူမှုကွန်ရက်ကတဆင်ကြဲကြဲပြန့်ပြန့်စီယုံဖို့လုပ်နေကြပါတယ်။အီရတ်မှာရှိတဲ့သူတို့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့မိုဆိုးမြို့ကိုကာကွယ်မဲ့ IS တပ်ဖွဲ့ဝင်အရေးတွေဟာသုံးပုံနှစ်ပုံလောက်ပြုတ်သွားခဲ့ပြီးဒီလိုအင်အားနှဲပါသွားပြီဆိုတာကိုသူတို့ကိုယ်တိုင်သိတယ်လို့ American စစ်စင်ရေးပြောင်းရဗိုလ်မှူးကြီး John Dorian ကဆိုပါတယ်
So as far as the numbers of fighters, it's certainly a lot less than it used to be before.
ရိုးရဲ့တိုက်ခိုက်သမားအကြီးအကျယ်ဟာအရင်နဲ့စာရင်အများကြီးနေပါသွားပါပြီ။အတိအကျပြောရရင်3000ကနေ4500လောက်ပဲရှိပါတော့တယ်။ဒီထိုးစစ်ကိုဟန်တားဖို့ IS တွေမှာအင်အားအလုံးလောက်မရှိဘူးဆိုတာသူတို့ IS တွေလည်းသိပါတယ်
။တမန်တော်ခေစစ်ဗျူဟာအတိုင်း IS တွေကမိုင်းချီစီလျားတဲ့ကရုကျင်းတွေကိုမိုးဆိုးမျိုးပတ်ပတ်လည်မှတူးထားကြပြီးမျိုးစင်ရဖုံမှာလဲအိုယိုအတားအဆီးတွေလှုပ်ထားတယ်လို့ဒေသခံထောက်လှမ်းရေးတွေကဆိုကြပါတယ်ဒီမိုဆူမျိုးကို IS 2014ကစလို့ထင်ထုတ်ထားကြတာပါ IS ကတော့ဒီစစ်ကိုတမန်တော်အောင်ပွဲခံခဲ့တဲ့ပုံစံအတိုင်းတိုက်ရမယ်သူတို့ပြောနေတဲ့ Caliphate အစ္စလာမ်နိုင်ငံတော်ဆိုတာတည်နေရေးဟာသူတို့ဘာသာမယုံကြည်သူတွေရဲ့ထိုးစစ်ကိုဒီမိုဆူမျိုးကနေပြီးဘလောက်ကြမ်းကြမ်းခံနိုင်ကြမလဲဆိုတဲ့အပေါ်မူတည်နေတယ်လို့ပြောနေကြပါလေအဲဆူဟာသူတို့ကိုသူတို့တမန်တော်မိုဟာမက်ခေတုံးကပထမဦးဆုံးသောအစ္စလာမ်စစ်ဗျူဟာတွေပုံဖန်တတ်တယ်လို့လဲအမေရိကန်ပြည်ထောင်စုပရင်စတန်တက္ကသိုလ်ကအရှိလက်ပိုင်းအရာပါမခဘနတ်ဟေကာဆိုပါတယ်။ဒါပေမဲ့မဟာမိတ်တို့ရဲ့ပြစ်နိုင်အဝကြည့်ရင်ပဲ IS တွေသမိုင်းအကူအကနဲ့လုံနေတယ်ဆိုတာထိရောက်မှုမရှိနိုင်ဘူးလို့မိုဆွန်မျိုးရဲ့အဝေးရောက်ခေါင်းဆောင်အစ်စမတ်ဒရာဂျစ်ကပြောပါတယ်
။ကရုတ်ချင်းတွေတူးနေတာပဲသူတို့အတွက်အချိန်အတော်ကုန်ပါတယ်။နောက်ဆုံးတစ်နေ့ဒီကရုတ်ချင်းတွေကသူတို့ကိုကယ်နိုင်မှာမဟုတ်ပါဘူး။ညမောင်းနဲ့အီရတ်တပ်တွေကအကုန်တီးပြီးသားပါဖြစ်လာနိုင်တဲ့တိုက်ပွဲပုံစံအတွက်ပြင်ဆင်ပြီးသားပါနီးပညာကလည်းတမန်တော်မိုဟာမက်ခင်နဲ့ဘာမှမဆိုင်ပါဘူးအရန်ကိုတိုးတက်နေပါပြီခိရှိပြည်လက်နက်တွေကိုဘလို့ခံကြုံမျိုးနဲ့မှမတားနိုင်ပါဘူ
းအမေရိကန်တို့ရဲ့အထောက်အကူနဲ့အီရတ်နဲ့ကတ်စ်တပ်ဖွဲ့ဝင်တွေဟာအောက်တိုဘာလဇန်ပိုင်းလောက်မှာမွတ်စုမျိုးထိုးစစ်ဆက်တင်နိုင်တယ်လို့သိရကြောင်းပါခင်ဗျာ